ယူကရိန်းဘက်ကအများပြားတဲ့ဒုံးတိုက်ခိုက်မှုကြောင့်မော်စကိုမြို့တော်အနီးကဒါအဘေးစစ်ရုံနဲ့ရေနံစက်စစ်ရုံတွေအပါအဝင်နေရာအများပြားတိုက်ခိုက်ကိုထိခိုက်ခဲ့တယ်လို့ရုရှားအရာရှိတွေကပြောပါတယ်ဒါယူကရိန်းတိုက်ခိုက်မှုတိုးမြင့်လာတာပဲလို့လည်းဆိုပါတယ်ရုရှားလေကြောင်းကာကွယ်ရေးကမော်စကိုမြို့ပေါ်မှာဒရုန်းနှစ်စင်းကျန်အနီးနာကကိုးစင်းကိုပစ်ချနိုင်ခဲ့ပြီးကတ်မြို့ပေါ်မှာ46စင်းကိုလည်းပြစ်ချနိုင်ခဲ့တယ်လို့ဆိုပါတယ်။ရင်းနှံကျဆေးရုံမှာကျောက်တဲ့အပိုင်းစားတွေကြောင့်မိလောင်ကျွမ်းမှုရှိခဲ့ပေမဲ့လုပ်ငန်းမယ်ဆိုင်မယ်မိကိုငြိမ်သက်နိုင်ခဲ့တယ်လို့ရုရှားဘက်ကဆိုပါတယ်။ရုရှားဘက်ကပြောဆိုချက်ကိုလွတ်လပ်တဲ့အတည်ပြုချက်မရနိုင်သလိုယူကရိန်းဘက်ကလည်းချက်ချင်းထုတ်ပြန်ပြောကြားခြင်းမရှိသေးပါဘူး။တခြားတစ်ဖက်မှာတော့ရုရှားရဲ့ဒုံးကျည်တိုက်ခိုက်မှုကြောင့်ယူကရိန်းနိုင်ငံခါကစ်ဒေသမှာကလေးငယ်9ဦးပါဝင်လူ40ကျော်ထိခိုက်ဒဏ်ရာရှိခဲ့တယ်လို့ဒေသခံများရှိကပြောကြပါတယ်။ယူကရိန်းဒေသကလည်းရုရှားဒရုန်းစစ်တပ်ရင်းနဲ့ရှစ်စင်းကိုပစ်ချနိုင်ခဲ့ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကတော့ရုရှားနိုင်ငံအတွင်းပိုင်းကိုပုံမိုးဝင်ရောက်တိုက်ခိုက်နိုင်ဖို့အတွက်အနောက်နိုင်ငံတွေစီကအစင်းမြင့်ဒုံးကျည်တွေကိုပုံမိုးတောင်းခံနေပါခင်ဗျာ။